Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေ့ညနေပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကသူ့ပေါ်အရေးယူရေးကြိုးပမ်းမှုတွေဟာRepublican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာအောင်မြင်မှာမဟုတ်တဲ့အကြောင်းပြောဆိုလိုက်ပါရစေ။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရစ်ဆန်ဆီကူဆီယောင်ဝင်အမျိုးသမီးတူအာရမဖြူချင်းတပ်ဖြတ်ခံမှုနဲ့ဆွဆဲခံရသူ၄ဦးကိုရဲတွေကအသေပြစ်တက်လိုက်ပါရစေ။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာလေးတွေမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ရဲ့မိသားစုဝင်တွေကိုထိုင်းနိုင်ငံကထိန်းသိမ်းပြီးမြန်မာပြည်ဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့
အခုတည်င်းရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာတက်တန့်တိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံကနေပြီးတော့မှဖမ်းပြီးတော့မ
ှရခိုင်အမျိုးသားကောင်စီထူထူတွင်းရေးမှုရဲ့ပြောပြချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်အဲ့ဒီနောက်တော့မြန်မာပြည်ကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်နေPaul Richla ကို VOA ကတိတ်ဆက်သွယ်မြင်မြန်ထားတာကိုလည်းထုတ်လွှင့်ပေးပါပါဒီလိုအစီအစဉ်နေမတိုင်ခင်အခုအရင်ဆုံးတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြမွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေကြပေမဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတော့အောင်မြင်မှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်တရားစွဲမယ်ဆိုရင်လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဒါမှသာတက်လွတ်တော်မှာမျက်မျက်ထက်ထက်နဲ့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပြီးတိုင်းပြည်ခြေနေတွေလည်းပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့ Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲသမ္မတထရန့်ကပြောလိုက်တာပါသမ္မတဟာအနာလွဲသုံးစားလုပ်တယ်ဆိုပြီးဆွဲချက်တင်အရေးယူဖို့ဒီမိုကရက်ခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi မနေ့တုန်းကတရားဝင်မကြေညာခင်မှာလည်းသမ္မတထရန့်ကအလားတူသဘောထားပြောဆိုထားပါတယ်အလို့တော်ဥက္ကဋ္ဌကမနေ့တုန်းကကတ်တူလူပြောဆိုသွားတဲ့ကြီးညာချက်မှာတော့၈နှစ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာတကြောပြန်အနံ့ရဖို့ရွေးချင်တဲ့ပြန်တက်ပြစ်လာနိုင်ခြင်းရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့တောင်းဆိုတာကျန်းသက်စာချင်းဆိုပြီးလိုက်နာဖို့ကတိပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုသမ္မတကချိုးဖောက်ရရောက်တဲ့အကြောင်းပြောဆိုခဲ့တာပါကိုယ်အတွက်နိုင်ငံရေးအကျိုးမြတ်ရဖို့တိုင်းပြည်လူကျုံရေးကိုရင်းပြီးအာဏာအလွဲသုံးစားလုပ်ခဲ့တာတွေကမငြင်းနိုင်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ပေါ်လူနေမှာပဲကျန်းသာစုံစမ်းမှုတွေစတင်ခဲ့တဲ့အောက်လွတ်တော် DIA ကော်မတီရဲ့ဥက္ကဋ္ဌဂျယ်ရိုနက်တလာပါဝင်တခြားလွတ်တော်ရေးရာကော်မတီဥက္ကဋ္ဌရဲ့အနေနဲ့သမ္မတအပေါ်တရားစွဲနိုင်မဲ့ဆွဲချက်တွေကိုပြုစုဖို့လဲလွတ်တော်ဥက္ကဋ္ဌဘလိုစီကညွှန်ကြားခဲ့တာပါသမ္မတအပေါ်တရားစွဲရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လွတ်တော်ဥက္ကဋ္ဌကနေ့ရက်တိကျကိုမပြောရင်မလဲခရစ်စမတ်အားလိုက်ရဲ့အဖြစ်ဒီလကုန်မှာလွတ်တော်တွေမနာခင်အောက်လွတ်တော်မှာမဲခွဲလိမ့်မယ်လို့လဲခန့်မှန်းထားကြပါတယ်
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်ဆန္ဒပြတပိတ်ဖောက်နေတဲ့အတွက်မြို့တော်တော်များများမှလုပ်ငန်းတွေရပ်ဆိုင်းနေပါတယ်။အလုပ်အမျိုးအစားနဲ့ဒေသကိုလိုက်ပြီးပင်စစ်အမျိုးအစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြုပြင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်အပေါ်မကြေမနက်ဖြစ်နေကြတာပါ။လက်ရှိစနစ်အရတချို့သူတွေအနေနဲ့အပြည့်အဝပင်စင်ခံစားနိုင်ဖို့လုံးသက်62နှစ်ပြည့်တဲ့အထိအလုပ်လုပ်ရမလို့တလို့တချို့အလုပ်တွေဆိုရင်ပင်စင်ခံစား권ပုံများများရကြပါတယ်စနစ်သွေပြောင်းသွားရင်တော့ပင်စင်ခံစားနိုင်ဖို့နှစ်ပြည့်အောင်အလုပ်လုပ်ရမှာဖြစ်တယ်လို့ခံစား권လည်းနှဲသွားနိုင်တာမျိုးဆန္ဒပြနေကြတာပါဒါသာပြည်နေတဲ့ကစတင်တဲ့အထွေထွေသပိတ်ကြောင့်အများပြည်သူခီးသွွားလုပ်ငန်းတွေအလုံးနီးပါးရပ်ဆိုင်နေပြီးကြောင်းတော်တော်များများလည်းပိတ်ထားရပါတယ်ဆေးရုံတွေအစိုးရဝန်ဆောင်မှုလုပ်ငန်းတွေမှာဝန်ထမ်းမလုံမလောက်ဖြစ်နေတာမို့လိုအပ်တဲ့ဝန်ဆောင်မှုတွေမပေးနိုင်မှုဖြစ်နေပါတယ်။မြေထားဝန်ထမ်းတွေကဒီကနေ့ဆက်ပြီးတပိတ်မှောက်နေကြသလိုပါရီမျိုးကဘတ်စကားနဲ့ RATP မြေအောက်ယထာလုပ်ငန်းတွေကိုကိုစားပြုတဲ့တမကတွေကတနင်္လာနေ့အထိတပိတ်မှောက်သွားမယ်လို့ပြောထားပါတယ်။ရှေ့ဆက်ဘာလုပ်သွားကြမယ်ဆိုတာဆုံးဖြတ်ဖို့အဓိကအလို့သမားတမကကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။ပါရီမျိုးတို့အပါအဝင်မျိုးပေါင်း20ကျော်မှပြုလုပ်နေတဲ့ဆန္ဒပြပွဲအများစုကငြိမ်ငြိမ်ချမ်းချမ်းရှိပါတယ်ဇာတာပြည်နေတော့ကအကျန်းဖက်ဆန္ဒပြပွဲတချို့ကိုတော့ရဲကမျက်ရည်ယူပုံးတွေတုံလူစုခွဲခဲ့ပါတယ
် UN Nuclear ရေ2015နိုင်ငံတကာသဘောတူညီချက်ကိုထိမ့်သိမ်းမှုကြိုးပမ်းနေတဲ့ကမ္ဘာ့အင်အားကြီး၅နိုင်ငံဒီကနေ့ Austria နိုင်ငံ Vienna မြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခက်အခဲတစ်တင်နဲ့လည်းရင်ဆိုင်နေရပါတယ် Britain ပြင်သစ် Germany တရုတ်ရုရှားတို့နဲ့ UN နိုင်ငံတို့ Vienna နိုင်ငံမှာမတွေ့ဆုံခင်တရက်တည်းမှာပဲ အရက်ဖက်စစ်စုတွေကလုပ်ငန်းတွေလုပ်နေတဲ့ UN နိုင်ငံကဖော်လိုမီယောနျူကလ িয়ার စေယံကပြည်နယ်တိဆောက်ရေးလုပ်ငန်းတွေကိုစိုင်းငံ့လိုက်တဲ့အကြောင်းရုရှားကပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကတော့ဒီဇင်ဘာ15ရက်နေ့မှာပြန်လည်ဆက်တင်ခဲ့တဲ့ဖော်လိုနျူကလ িয়ার စေယံကလုပ်ငန်းတွေမှာရုရှားနိုင်ငံကပါဝင်ကူညီနေတဲ့အပေါ်ခွင့်ပြုထားတာတွေကိုပြန်လည်ရုပ်သိမ်းမယ်ဆိုပြီးတော့လည်းတတိပေးထားပါတယ်ရုရှားဆိုရပိုင်းစွန့်ရင်ကုမ္ပဏီတစ်ခုဖြစ်တဲ့ Rosatom လက်အောက်ကလုပ်ငန်းဖြစ်တဲ့ TVE ရာ2019ခုနှစ်ကလေးကဖော်လိုနျူကလ িয়ার စေယံမှာလုပ်ငန်းတွေကိုလုပ်ကင်နေတာပါနိုင်ငံတကာသဘောတူညီချက်အရ UN ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းပြီးအရက်ပတ်သုံးစီမံကိန်းတွေဖြစ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုပ်ကင်ဖို့ပြုထားတာလည်းဖြစ်ပါတယ်ကမ္ဘာ့အရေးကြီး6နိုင်ငံနဲ့ UN နိုင်ငံတို့ကြား2015ခုနှစ်မှာရရှိထားခဲ့တဲ့သဘောတူညီချက်မှာတော့ UN နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူထားတာတွေကိုရှော့ချပြီးသွားမှာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ UN နိုင်ငံကိုနျူကလ িয়ার လက်နက်မထုတ်လုပ်နိုင်လောက်စာချုပ်ကထိန်းချုပ်နိုင်စွမ်းမရှိဘူးဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူညီချက်ကနေနှုတ်ထွက်ထားပါတယ်။ UN နိုင်ငံဘက်ကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချက်နဲ့ရည်မှန်းချက်နဲ့သာဆောင်ရွက်နေတာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဆိုရလုံချုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်လုံးက20လောက်သေဆုံးခဲ့ပါတယ်။ခွန်ဒူးစ်နယ်တွေကမငြိမ်သက်တဲ့အီမန်ဆာဟစ်ခရိုင်မှာရှိတဲ့ရဲကင်းစခန်းတော်တော်များများကိုတာလီဘန်တွေအာရုံမတက်ခင်ဝင်ရောက်ပစ်ခတ်ရာကတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲအတွင်းဒေသခံရဲမှုတစ်ယောက်ပါဝင်ရဲတပ်ဖွဲ့ဝင်6ယောက်ထံမင်းသေဆုံးတယ်လို့တော်တော်များများတရားရခဲ့တယ်လို့ခွန်ဒူးစ်နယ်ပြောခွင့်ရက VOA ကိုပြောပါတယ်။တိုက်ခိုက်သူတွေဘက်ကလည်း11ယောက်သေဆုံးတယ်လို့ဆိုပါတယ်။လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်14ယောက်သေဆုံးခဲ့တယ်လို့တာလီဘန်တို့ကကြေညာချက်ထုတ်ပြန်ပါတယ်။သူတို့ဘက်ကဘယ်နှယောက်အကြဆုံးရှိတယ်ဆိုတာကိုတော့မပြောပါဘူး။တာလီဘန်နဲ့အမေရိကန်ပြည်ထောင်စုကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လုပ်ဖို့ရှိနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဆွေးနွေးမှုတွေကိုအမေရိကန်ဘက်ကရုတ်တရက်ရက်ဆိုင်ခဲ့တာ3လပြည့်ကနေ၈သတင်းမှတ်လောက်မှဆွေးနွေးမှုတွေပြန်ဆမယ်လို့ခန့်မှန်းရပါတယ်။အမေရိကန်ဘက်ကအဓိကညှိနှိုင်းသူဆောင်းမေခါလီဇတ်ဟာလောလောဆယ်ကာဘူးမြို့တော်မှာရောက်နေပြီးအစိုးရအဖွဲ့ဝင်တွေရောနိုင်ငံရေးသမားတွေနဲ့ပါတွေ့ဆုံနေပါတယ်။အဲဒီကနေသူဟာတာလီဘန်ဘက်ကညှိနှိုင်းသူတွေရုံးဆိုင်တဲ့ကတာနိုင်ငံဒိုဟာမြို့တော်ကိုသွားမှာဖြစ်ပါတယ်။ဒိုဟာကျရင်တန်တမန်ခါလီဇတ်အနေနဲ့တာလီဘန်တွေနဲ့တွေ့ဆုံပြီးအာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်အင်အားစုတွေအချင်းချင်းညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်ရေးအတွက်ဆွေးနွေးလိုက်မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိဆန်ဆေကူဆရာဝန်တူအာရမပြုချင်းတပ်ဖြတ်ခံရမှုနဲ့ဆွဆဲခံရသူ၄ကိုရဲတွေကအသေဖြစ်တက်လိုက်ပါတယ်။ဒီလန်ကန်နာပြည်နယ်ဟိုက်ဒရာဘတ်မြို့ကအာရမပြုချင်းတပ်ဖြတ်မှုဖြစ်ရနေရာကိုပြန်ခေါ်လာတဲ့အချိန်မှာဖက်ပြေးကိုကြိုးစားတဲ့အတွက်အသေဖြစ်ကပ်ဖမ်းဆီးခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဆောင်နေထံကလက်နက်လူယူဖို့ကြိုးစားခဲ့တဲ့အတွက်ပြစ်ကပ်ဖမ်းဆီးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးပရကက်ရှ်ဝေဒီက AFP သတင်းစံနာကိုပြောဆိုခဲ့ပါတယ်။အမှားကြည့်ချင်းတပြက်ခံရသူဒရိဆန်ဆေကူဆရာဝန်အမျိုးသမီးရဲ့ဖခင်ကတော့သမီးဖြစ်သူတည်ဆုံးတာဆဲရှိဖြစ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရန်နေချီရဲ့လူတွေကလည်းဆွဆဲခံရသူတွေပြစ်တက်ခံရတဲ့နေရာကိုလာပြီးမီရှူမီပန်းနဲ့ပြစ်ပေါက်ရဲတွေကိုပန်းနေပြီးကုန်ပြူခဲ့ကြတာပါ။ဒါမှလည်းအိန္ဒိယနိုင်ငံကအမျိုးသမီးရဲ့လူရှာမှုဖွဲ့ All India Progressive Women's Association ရဲ့တွင်ရမှုကာပီတာခရစ်စနန်ကတော့မှန်ကန်တဲ့တရားစီရင်မှုမဟုတ်တဲ့အကြောင်းနဲ့အစိုးရတရားရေးနဲ့ရဲတပ်ဖွဲ့ရဲ့တာဝန်ခံမှုတွေအမျိုးသမီးတွေအတွက်ဂုဏ်သိက္ခာနဲ့တရားမျှတမှုတွေကိုထိခိုက်စေကြောင်းလည်းပြောဆိုခဲ့ပါတယ်။ PN နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လည်းတောင်းဆိုခဲ့တာပါ။အာနာယ PGP ပါတီကလွတ်တော်အမှတ်တိုးဖြစ်တဲ့မနက်ကန်ကန်ဒီကလည်းတရားဥပဒေနဲ့ညီအရေးမြူပဲတတ်ပြတ်နေမယ်ဆိုရင်တရားရုံးတွေဥပဒေတွေရဲတပ်ဖွဲ့တွေရှိနေတာအတိတ်ပဲမရရောက်မယ်ဆိုပြီးတတိပေးခဲ့တာပါ။ဒရိဆန်ဆေကူဆရာဝန်အမျိုးသမီးကိုတော့အိမ်ကနေထွက်သွားပြီးနောက်တစ်နေ့မှမိလောင်နေတဲ့အလောင်းကိုတွေ့ခဲ့ရဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့လူပြတ်တဲ့အဝေးပြေးလမ်းအနီးသူ့ကိုဆွဲခေါ်သွားပြီးတရားကလေးအရမပြုချင်ပြီးမိရှုတတ်ပြတ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားကြတာပါ။ဒီနောက်မှာတော့သူ့လောင်းကိုဆောင်းနှက်ပတ်ပြီးတရားတစ်ခုပေါ်ကနေပြစ်ချထားတဲ့အလောင်းကိုလမ်းသွားလမ်းလာတယောက်ကတွေ့ရှိခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။
Mobile လက်ကင်ဖုန်း app ကနေတဆင့်ကားငှားစီးနိုင်တဲ့ဥပငှားရည်လုပ်ငန်းကသူတို့ကားတွေငှားစီးသူတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။ဂျာတာရီနေ့ကထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှ2018ခုနှစ်အတွင်းဥပစီးသူ 3,000 ကျော်ရဲ့တိုင်ကြားမှုရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာအထမပြုကျင့်ခံရမှုအထမပြုဖို့စူးစမ်းခံရမှုအတင်းဖန်တန်းခံရမှုကိုယ်ရင်ကာကိုအကင်ခံရမှုတွေပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းUber ခီးစဉ်ပေါင်း 1.3 ဘီလီယံလောက်ရှိခဲ့တာမှာအခုလိုလိမ်ပိုင်းစော်ကားခံရမှု 3,000 ကျော်တိုင်ကြားခံရတာဖြစ်တယ်လို့အစီရင်ခံစာကပြောပါတယ်။ Uber ကုမ္ပဏီအနေနဲ့ပွင့်လင်းမြင့်သားမှုရှိတယ်ဆိုတာပြသတဲ့အနေနဲ့စာမျက်နှာ84မျက်နှာပါအစီရင်ခံစာကိုပထမဆုံးထုတ်ပြန်တာလို့လည်းဆိုပါတယ်။ American နိုင်ငံတော်ဝန်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာ 1,000 ကျော်ရှိခဲ့တဲ့ Uber ခီးစဉ်တွေရဲ့ 99.9% နှုန်းကဘာပြဿနာမှမရှိဘဲခီးတွေရဲ့လုံခြုံချောမွေ့စွာလိုရာခရီးကိုပို့ဆောင်ပေးနိုင်ခဲ့တာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။လိမ်ပိုင်းစော်ခန်းခံရတယ်လို့တိုင်ကြားသူ 92% နှုန်းကခီးတွေဖြစ်ပါတယ်။ရင်မောင်းတွေအပေါ်လဲအခြားပုံစံနဲ့စော်ကားခံရမှုနှုန်းကအလားတူနီးပါးရှိတယ်လို့အစီရင်ခံစာကပြောပါတယ်။ Uber အငှားရင်စီးသူတွေလုံခြုံရေးအတွက်ကုမ္ပဏီအနေနဲ့စနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ဖိအားတွေရှိနေချိန်မှာအခုလိုအစီရင်ခံစာထောက်ပြတာပါ။လက်တလောမှာပဲခီးတွေလုံခြုံရေးအတွက်ဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးဗြိတိန်နိုင်ငံလန်ဒန်မြို့တော်တာဝန်ရှိသူတွေကUber အငှားရင်လုပ်ငန်းလက်ပတ်ခွင့်လိုင်စင်ကိုတက်တန်းတိုးမပေးဘူးလို့ကြေညာခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံဖူဆန်မြို့မှာရှင်းနေချင်းပါမဲ့ပင်မောင်စပွဲတင်းနေအားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်မှုတောင်ကိုရီးယားကဖိတ်ခေါ်လိုက်ပါတယ်။ရှင်းနေမလ22ရက်နေ့ကနေ29ရက်နေ့ထိချင်းပါမဲ့စပွဲတင်းနေကမ္ဘာချန်ပီယံအသင်းလိုက်ပြိုင်ပွဲကိုစီစဉ်နေနိုင်ငံကစပွဲတင်းနေအသင်းချုပ် ITTF ကတဆင့်တောင်ကိုရီးယားစပွဲတင်းနေအသင်း KTTA ကမြောက်ကိုရီးယားကိုဖိတ်စာပေးပို့ခဲ့တာပါ။ဖိတ်ချက်ချက်ကိုတက်လို့မြောက်ကိုရီးယားဘက်ကတရားဝင်တုံ့ပြန်တာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ရမှာအားကစားကဏ္ဍဟာအရေးပါလိမ့်ရှိရပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်ဆောင်ရည်အိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ဆင်နွှဲခဲ့ရရာနောက်ဆက်တွဲဖြစ်တောင်မြောက်ကိုရီးယားဆွေးနွေးပွဲတွေ2018ဖေဖော်ဝါရီလမှာနျူကလ িয়ার ရေးဆွေးနွေးမှုတွေလည်းပေါ်ပေါက်ခဲ့တာပါ။2018မေလထဲမှာပဲဆွေးနွေးနိုင်ငံဟမ်စတက်မြို့မှာကျင်းပတဲ့ဇဝဲတင်တင်းနဲ့ကမ္ဘာချန်ပီယံအသင်းလိုက်ပြိုင်ပွဲမှာတောင်မြောက်ကိုရီးယားတူတွဲရှင်ပြန်ခဲ့ကြပြီးควอเตอร์ไฟนอลစီးရီးရောက်ခဲ့တဲ့အတွက်ကျေးဇူးတင်စုကိုလည်းပူတွဲစုခုခဲ့ပူပါတယ်
အမေရိကန်ပြည်ထောင်စုမှာကလေးတွေကိုနာမည်ပေးကြတဲ့အထက်မှာမိုဟာမက်ဆိုတဲ့နာမည်ကယောက်ျားလေးတွေကိုအပေးအများဆုံးနံပါတ်10စီးရင်မှပထမဆုံးစီးရင်ဝင်ခဲ့ပါတယ်။မိန်းကလေးနာမည်တွေထဲမှာလည်းအလီယာဆိုတဲ့နာမည်ကနံပါတ်10စီးရင်မှဝင်လာတယ်လို့မိဘတွေကိုအကြံပေးတဲ့ Baby Center ဆိုတဲ့ website ရဲ့စီးရင်ပြုစုချက်ကဖော်ပြပါတယ်။မိုဟာမက်နဲ့အလီယာနာမည်နှစ်ခုလုံးကနံပါတ်10စီးရင်မှမေဆင်နဲ့လေလတ်ဆိုတဲ့နာမည်တွေမှနေရာမှာအစားထိုးယူသွားတာပါ။မိန်းကလေးနာမည်တွေထဲမှာဆိုဖီယာကတော့လူကြိုက်အများဆုံးနာမည်အဖြစ်ရှိနေသေးဖြစ်တယ်လို့လီယမ်ကလည်းယောက်ျားလေးနာမည်စီးရင်မှာနံပါတ်1နေရာကိုရောက်လာပါတယ်။ယောက်ျားလေးတွေအတွက်တခြားလူကြိုက်များတဲ့နာမည်တွေကတော့ Jackson, Noah, Aiden နဲ့ Grayson တို့ဖြစ်ပြီးမိန်းကလေးတွေထဲမှာ Oliver, Emma, Ava နဲ့ Aria ဆိုတဲ့နာမည်တွေကိုအမှဲ့များပါတယ်။ Baby Center ရဲ့လေ့လာချက်အရကမ္ဘာတဝန်းမှာမိုဟာမက်ဆိုတဲ့နာမည်ပေးလာတာများတာကြောင့်အမေရိကန်မှာလည်းဒီနာမည်ကနံပါတ်10စီးရင်ထဲဝင်လာမယ်ဆိုတာကိုချိုးတင်မျှော်လင့်ပြီးသားဖြစ်တယ်လို့ Baby Center website ရဲ့ကမ္ဘာတဝန်းဆိုင်ရာ editor ချုပ်ကပြောပါလိမ့်ရှင
်တောက်ကြတဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးရခိုင်လက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ရဲ့မိသားစုဝင်တွေကိုမြန်မာပြည်ဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့ဆိုတဲ့အကြောင်းပြောပြပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းစီးရီးတင်းမာမှုတွေအရှိန်မြင့်နေတဲ့အချိန်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဘုံချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးနှစ်ယောက်ကိုထိုင်းနိုင်ငံချင်းမိုင်လာဝကယုံကထိန်သိမ်းပြီးထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကိုပြန်ပို့လိုက်တဲ့အကြောင်းကြားသိရတယ်လို့ထိုင်းအခြေစိုက်ရခိုင်အမျိုးသားကောင်စီအထွေထွေအတွင်းရေးမှူးကပြောပါတယ်ဒီလို့ရဟာထိုင်းအခြေစိုက်တော်လှန်ရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရဖြစ်လဲသူကရှုမြင်ပါတယ်ဒီလိုရခိုင်စစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုဝင်တွေကိုဖမ်းဆီးနေတဲ့လောက်ရကိုရှုတ်ချပြီးရခိုင်စည်ရေးတင်းမာမှုတွေကိုနိုင်ငံရေးအရာဖြည့်ရှင်ပေးဖို့လဲရခိုင်အမျိုးသားပါတီ ANP ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ရခိုင်အမတ်ကပြောပါတယ်ရခိုင်စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးမှုအပေါ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်သွယ်ဆောင်ရွက်ချက်တက်ရောက်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်
စီးတင်းမမှုတွေအချိန်မြင့်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆက်နွယ်မှုတွေနဲ့ရောစစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုတွေအရက်သားဒေသခံတို့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေပိုတိုးလာနေချိန်မှာပဲဒီဇင်ဘာလ၄ရက်နေ့မှာတော့အေအေရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့မိသားစုထိုင်းနိုင်ငံချင်းမိုင်မြို့မှာအထိမ်းသိမ်းခံလိုက်ရတာပါ။အေအေစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့တာသမီနှစ်ဦးထိုင်းနိုင်ငံချင်းမိုင်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာလာတိုးတဲ့အချိန်ဖမ်းဆီးထိန်းသိမ်းခံလိုက်ရတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မင်းဆိုင်တာချီလေးဘက်ကိုထိုင်းစိုးရဘက်ကရဟတ်ရင်နဲ့ပို့ဆောင်လိုက်ကြောင်းကြားသိရတယ်လို့ထိုင်းခြေစိုက်ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်။အခုတည်င်းအရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာဆက်တန်းတိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံးကနေပြီးတော့မှဖမ်းပြီးတော့မှဒီမင်းဆိုင်ပေါ့လေနော်ဒီတာချီလေးအဲ့ဒီဒေဇက်ကိုရဟတ်ရင်နဲ့ခေါ်သွားတယ်အဲ့လိုမျိုးသိရတာပေါ့လေဒီတင်းအရဆိုလို့ရှိရင်တော့ဒီမဲဆိုင်ကိုခေါ်တာကတော့တစ်ဖက်ကတာချီလိတ်မြန်မာဘက်ကိုနေပြီးတော့မှခေါ်သွားဖို့ဆိုတော့ဒီရေချက်ပါရီလို့သုံးသပ်ရတာပေါ့နော်ဒီလိုမျိုးလှုပ်ရက်တွေကကြတော့ဒီကျွန်တော်တို့ကစည်ရေးကိုမငိမ့်စေတဲ့အပြင်ပေါ့နော်နောက်ထပ်ပုံမှုပြင်းထန်တဲ့ဒီမလိုလားတဲ့အကျိုးဆက်တွေပို့ပြီးတော့ဖြစ်လာနိုင်တယ်ကျွန်တော်တို့ကတော့အလိုမြင်မိတယ်ပြီးခဲ့တဲ့လတွေမှာပေါ့လေအဲဒီစင်ကာပူကဒီကျွန်တော်တို့ရခိုင်မျိုးသားတွေနောက်ပြီးတော့မှဒီဘက်မှာထိုင်းမှာရှိတဲ့မလေးရှားမှာရှိနေတဲ့လူတွေပေါ့နော်အဲဒီတွေမှာရှိတဲ့လူတွေရဲ့စီးရင်တွေကဒီသူတို့ရဲ့ဖမ်းဝရန့်ထဲမှာထွက်လာတာရှိတယ်လူပေါင်း164ယောက်လား5ယောက်လားလို့ပြောနော်အဲဒါကိုတော့သူတို့လက်တွေ့အကောင့်တွေပေါ်ရဆိုတော့ကြာရုပ်ပါပဲအဲတော့ဒီဘက်မှာရှိနေတဲ့ဒီအွန်လိုင်းရဲ့အဖွဲ့အစည်းတွေအကုန်လုံးကိုရက်ချက်တဲ့လက္ခဏာပါပဲအခုသမီးကတော့ဒီ SCA လက်မှတ်မေးထိုးထားတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လက်ရှိမြေပြင်မှာရှိတွေ့အခက်မှုတွေရှိနေတဲ့အဖွဲ့အစည်းတွေနဲ့ဟိုတော့တိုက်ရိုက်ခင်းကျမှုဖြစ်တာပေါ့
စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေအထိမ့်သိမ့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအေအေရခိုင်တပ်မတော်ဘက်ကအတည်ပြုနိုင်မှုဆက်သွယ်ပြီးမယ်အခုချိန်ထိတော့ဆက်သွယ်မရသေးပါဘူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းဘက်ကတော့သူ့အနေနဲ့ဒီသတင်းကိုမသိရှိရသေးကြောင်း VOA ကိုပြောပါရယ်အခုလိုမျိုးထိုင်းနိုင်ငံချင်းမိုင်မှာအေအေစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးကိုဖမ်းဆီးတာအရင်တုန်းကလည်းအေအေစီဦးစီးချုပ်ရဲ့ညီမဖြစ်သူရဲ့ခင်မောထိုင်းနိုင်ငံချင်းမိုင်ကပြန်လာတဲ့အချိန်လာကျိုးသူစေဦးစည်းချုပ်ရဲ့ညီမဖြစ်သူကိုပါဖမ်းဆီးပြီးအကြမ်းဖက်တိုက်ဖျက်မှုဥပဒေတွေနဲ့ဖမ်းဆီးတရားစွဲဆိုအရေးယူမှုတွေလှုပ်ဆောင်မှုတွေဟာရခိုင်ပြည်နယ်တွင်းမှာစီးပရိပခါတွေကိုပြည်လဲစေမဲ့နည်းလမ်းတွေမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကရှုမြင်ပါတယ်။တင်းမာနေတဲ့စီးရေးကိုတော့နိုင်ငံရေးနည်းလမ်းနဲ့သာဖြေရှင်းမှာလို့လည်းရခိုင်လူတော်မတ်တဦးလည်းဖြစ်တဲ့ဦးလာစောကပြောပါတယ်။
သူမျိုးသားကလက်နက်ကိုင်ဖွဲ့စည်းမှာပါနေလို့တော့နိုင်ငံတော်ကိုဆန့်ကျင်နေလို့သူ့ဘဝကိုဆန့်ကျင်နေလို့ပြဆောင်သူဇနီးနဲ့မိသားစုကိုဖမ်းနေပေါ့နော်ကလေးတွေထောင်းလုပ်တယ်ဆိုတော့ဘလို့မှဟိုဗျာနီးလည်းမတတ်ဘူးလို့မြင်ပါတယ်နော်အဲ့လိုဟာမျိုးတစ်ခါမှလည်းကျွန်တော်တို့မတတ်ဘူးနော်အဲ့တော့စိတ်မဖြစ်တင်ဘူးဖြစ်နော်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့သူ့ဆောင်ဆွေးနွေးပွဲလုပ်ဖို့တော့အချင်းယူမဲ့တာလားမျိုးကဒီဖြစ်ရတဲ့ကတော့ဘလို့မှအဖြစ်သဘောမဆောင်ဘူးအမှန်တရားစိတ်ချဖို့ကောင်းတယ်ဝန်ထမ်းဖို့ကောင်းတယ်ပေါ့နော်ကမ္ဘာတော့သူတယ်ကျွန်တော်တို့စင်မကောက်မဟုတ်ဘူး။အဲနောက်တစ်ခုကတိုင်းပြည်မှာအမတန်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့ကာလအဲ့ကာလကြီးမှာလူအဖြစ်ပြက်နေပေါ်တယ်ဆိုတာကတော့ဘလို့မှကျွန်တော်တို့နိုင်ငံတွေအင်းကြီးမကောက်နိုင်ပါဘူး။
အခုလိုမျိုးထိုင်းနိုင်ငံဘက်ကနေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းပြီးမြမစိုးရလက်ကိုအနှံနဲ့ကိစ္စအပေါ်မှာတော့ဒါဟာနှစ်နိုင်ငံကြားအထူးသဖြင့်အာဆီယံနိုင်ငံအချင်းချင်းတန်တမန်ရေးနဲ့ဥပဒေကြောင်းအရပူးပေါင်းဆောင်ရွက်မှုတစ်ခုအဖြစ်ထိုင်းနိုင်ငံမှာနှစ်ချေလာများအခြေစိုက်နေထိုင်ခဲ့တဲ့မြမရေးလေးလာခဲ့ခတ်သူဦးအောင်သူမြင့်ကသုံးသပ်ပါတယ
်။ဒီလိုပြထိုင်းအစိုးရကတော့ဒီအာဆီယံတစ်ခုလုံးကတော့ကျွန်းချင်းနဲ့အခြေအနေကအရင်ကနေတော့မတူတော့ဘူးညအရင်တော့ကတော့တမျိုးပေါ့နော်ဆင်အစိုးရဖြစ်တော့အခုနောက်ပိုင်းမှာကျတော့ဒီအာဆီယံနိုင်ငံချင်းချင်းဆက်ဆံရေးတွေမှာဒီနိုင်ငံကတောင်းဆိုရတဲ့နိုင်ငံကလုပ်ပေးရတဲ့အားမျိုးကြီးရှိပါတယ်ဆိုတော့အဲ့တော့အရင်အခြေအနေတိုင်းဟိုမသိချင်အောင်ဆောင်ရတာတို့ဒီလိုတချို့အားမျိုးတွေကမရှိနိုင်အောင်ကြာအနေသား
ငင်းငင်းရဲ့စကားဝိုင်းတွေကိုထိုင်းနိုင်ငံချင်းမိုင်တရုတ်နိုင်ငံကုမင်းစားတဲ့ငင်းငင်းတွေမှာအဲ့ဒီနိုင်ငံတွေကလုံခြုံရေးတာဝန်ယူပြီးတာဝန်ခံကျင်းပပေးနေစီမှာအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA ရဲ့စစ်ဦးစီးချုပ်မိသားစုအပေါ်ကိုထိုင်းနိုင်ငံကဖမ်းဆီးထိန်းသိမ်းမှုကတော့အစိုးရနဲ့အပြစ်ခံမရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့လုပ်ရဖြစ်လဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရခိုင်နိုင်ငံရဲ့ပါတီတွေဘက်ကရှုမြင်ကြောင်းပါရှင်
မဆုမွန်ပြောပြသွားတာပါရှင်အခုမြန်မာနိုင်ငံကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါအကျိုးဆောင်မဲ့ရှိနေတဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနှာစင်ရပါမယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နိုင်တဲ့အခြေအနေကိုဟန့်တားဖို့ပြက်ခွက်ခဲ့တဲ့ကိစ္စမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကလက်ခံကြားနာဖို့ခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှိနေပေါ်ရစ်လာကပြောပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာရှေ့သတင်းပတ်ကြားနာမဲ့ကိစ္စနဲ့ပတ်သက်ပြီး Foley Hawk ဥပဒေအကျိုးဆောင်အဖွဲ့ဝင်ရှေ့နေ Paul Rush လာကိုဥကြော်ဇန်တာကမေးမြန်းရမှာသူကအခုလိုစပြောပါတယ
် Yes, this hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures.
ဒါဗီအေးတရားခံချက်အရမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်လှုပ်ဆောင်နေတဲ့လူမျိုးတုံးတပ်ဖြတ်မှုအပြုအမူတွေကိုရပ်ဆိုင်ဖို့ကြားနာမှုအပြီးအချိန်တိုအတွင်းမှာထပ်မဖြစ်စေဖို့အတွက် provisional measures ကိုယာယီလှုပ်ဆောင်ချက်တွေအမိန့်ချမှတ်ပေးဖို့ဖြစ်ပါတယ
်ဒီအဆင့်မှာနှစ်ဖက်ရှိနေတွေဆောင်ရွက်ချက်ပေးဖို့လိုအပ်ပါလားခင်ဗျာ
Yes yes in the there will be oral hearings before the court from December 10th to the 12th December 10th 11th and 12th
လိုအပ်ပါတယ်တရားရုံးရှိမှာနှုတ်အားဖြင့်ရှောက်ထားရမှာဖြစ်ပါတယ
် Tuesday the 10th
ဒီဇင်ဘာလ10ရက်12ရက်နေ့နဲ့12ရက်နေ့တို့မှာဖြစ်ပါတယ်ပထမတည်းဖြစ်တဲ့10ရက်နေ့အင်္ဂါနေ့မှာအမှုရှောက်ထားတဲ့နိုင်ငံဂမ်ဘီယာကရှောက်လဲချက်ကိုသူ့နိုင်ငံကိုစားဂမ်ဘီယာတရားရေးဝန်ကြီးနဲ့သူတို့ရဲ့ရှေ့နေတို့ကပြောကြမှာပါဒုတိယနေ့ဖြစ်တဲ့ဒီဇင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မှာတော့မြန်မာနိုင်ငံကိုယ်စားလှယ်နဲ့ရှေ့နေတို့ရှောက်လဲကြရမှာဖြစ်ပြီးတတိယနေ့မှာတော့နှစ်နိုင်ငံစလုံးတကြောပြန်ပြောကြရမှာဖြစ်ပါတယ်။ဂမ်ဘီယာကမနက်ပိုင်းမှာမြန်မာကမွန်းလွဲပိုင်းမှာပြောမှာပါ
။ဆိုတော့အဲ့တတိယနေ့ကြာရင်စွဲချက်တင်သင့်မတင်သင့်ရှောက်လဲရမယ်ဆိုတဲ့သဘောလားခင်ဗျာ
။ Well, I wouldn't say it that way. I don't know what you mean by charged. This is not a criminal proceeding. The issue
ကျွန်တော်ကတော့အဲ့ဒီလိုမပြောလို့ပါဘူး။ Charge စွဲချက်တင်တယ်ဆိုတာမသုံးလို့ပါဘူး။ဒါဟာရာဇဝတ်မှုမဟုတ်ပါဘူး။တတိယနေ့မှာဒုတိယအကြိမ်လျှောက်လဲချက်နဲ့ပြန်လည်ခြေပတ်ချက်ဖြစ်ပါတယ်။မြန်မာရဲ့လျှောက်လဲချက်ကို12ရက်နေ့ဇန်နဝါရီနေ့ညနေ6နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်။တရားသူကြီးတွေလည်းအဲ့ဒါပြီးရင်နားမယ်။အဲ့ဒါပြီးတဲ့နောက်ရက်သက်တဲ့နှစ်ပတ်လောက်အကြာမှာဂမ်ဘီယာရဲ့လျှောက်ထားချက်အတိုင်း provisional measures ကိုယာယီလိုက်နိုင်ရမယ့်အချက်တွေထုတ်ပြန်သင့်မသင့်အမိန့်ချမှတ်မှာဖြစ်ပါတယ်
။အဲ့ခင်ဗျားအဲ့ဒီဂမ်ဘီယာအတွက်ရှိနေတယောက်ပေါ့
I'm one of them, yes.
ဟုတ်ပါတယ်။သူတို့တဲကတယောက်ပါ။အ
ဲ့လိုဆိုရင်ဂမ်ဘီယာရဲ့တိုင်ကြားချက်အတိုင်းသူတို့ခေါ်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးဆက်ဖြတ်မှုဟန့်တာဖို့ပြက်ကွက်ခဲ့တယ်ဆိုရက်ဒီစားနဲ့ပတ်သက်ပြီးတော့ဒါလက်ခံကြားနာလောက်တဲ့ primary facility လို့ခေါ်တဲ့ဒီအထောက်အထားတွေရှိရဆိုရင်ဘယ်ဟာတွေလဲအရင်ပြောပြပေးပါ။
Absolutely. It's overwhelming. There's overwhelming evidence in the voluminous
ဒီကြပါရဲ့အထောက်အထားတွေအများကြီးပါပဲကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့တွေရဲ့ပေါ်လွင်ထင်ရှားတဲ့အစိုးရခန်းစာတွေစုစုပေါင်းစာမျက်နှာပေါင်း989မျက်နှာအပြင်တခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အစိုးရခန်းစာတွေအဲ့ဒါတွေအားလုံးကပေါ်လွင်ထင်ရှားတဲ့အထောက်အထားတွေပါအ
ဲ့ဒီအစိုးရခန်းစာတွေဟာလူပုဂ္ဂိုလ်တွေရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံသာသာဖြစ်တယ်တကယ်အထောက်အထား evidence တွေမရှိဘူးလို့ဆိုကြပါတယ်တနည်းပြရင် statements ဆိုတာအခြေခံတဲ့ evidence မရှိဘူးလို့ပြောကြတာရှိပါတယ်အဲ့တော့ဒီလိုသာဆိုရင်အဲ့ဒီ evidence တွေမပါတဲ့ statements တွေကိုအခြေပြုထားတဲ့အစိုးရခန်းစားတွေဟာတရားဥပဒေမှာစက်သက်ခံဝင်ပါသလား admissible ဖြစ်မယ်လို့ထင်ပါသလား
The reports are based on evidence The evidence comes from many sources The evidence comes from public statements
အစိုးရကစားတွေကထောက်ထား evidence တွေအပေါ်အခြေခံပါတယ်။မြန်မာအစိုးရရဲ့ကြေညာချက်တွေတရားဝင်ကြေညာချက်တွေပါစစ်ကောင်ဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ်။ Facebook နဲ့ Twitter တွေမှာလည်းအထောက်အထားတွေရှိပါတယ်။ဂျိုဒုကရိုက်ထားတဲ့ Ranger ရွာတွေမီးရှို့တဲ့အထောက်အထားတွေလည်းရှိပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုး line of defense ယူလာမယ်လို့ဆိုတာကြိုတင်များတွေးမိပါလားခင်ဗျာ။
Well, I really don't want to anticipate that. I don't know.
မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မခန့်မှန်းလို့ပါဘူး။ကျွန်တော်မသိပါဘူး။ဒါသူတို့ဘက်ကဆုံးဖြတ်ရမှာပါ
။နောက်တစ်ခုက ICJ မှာပုံမှန်တရားသူ25ဦးအပြင်အမှုဆိုင်တဲ့နိုင်ငံနှစ်ခုကလည်း ad hoc judge လို့ခေါ်တဲ့ဒီကိစ္စအတွက်စီးစံတရားသူကြီးတဦးစီတနိုင်ငံကတဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်။ဂမ်ဘီယာဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအဆိုပြုခံထားပြီးပြီလို့သိရပါတယ်။မြန်မာဘက်ကတော့ဒီမှုအတွက်စီးစံတရားသူကြီးအဖြစ်နဲ့ဘယ်သူ့ကိုအဆိုပြုထားရလဲဆိုတာများကြားမြင်ရင်လည်းပြောပါခင်ဗျာ
။ Yeah, they proposed a German law professor whose name is Kress.
German ဥပဒေပေါ်ပေါက်ခတယောက်ကိုသူတို့အဆိုပြုထားပါတယ်။သူ့နာမည်က Kress ပါ။အင်္ဂလိပ်လို KRESS လို့ပေါင်းပါတယ
်ဟုတ်ကဲ့ဆိုတော့ပမဟာခရက်ကမြန်မာဘက်ကခံထားတဲ့ ad hoc judge ဖြစ်ပြီးတော့မြန်မာဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်းနေကတော့ပမဟာ William Chambers ဖြစ်မှာပေါ့ခင်ဗျာ
ဆရာရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့ယူကိုရေချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားလာမယ့်နေ့လည်းဖြစ်ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြည့်ရှင်းရမယ့်အဆင့်ကြီးရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်၁2323825555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်
။နောက်ထပ်စနေညတိုင်းရည်လိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်ထပ်နိုင်ကြမှာထုတ်လင်းပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွပ်စွပ်ရေးရွရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေပေမဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတော့အောင်မြင်မှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်နည်းနည်းဆန်းဆန်းဆောင်ရွက်ဖို့ဒါမှသာထက်လွှတ်တော်မှာမြင့်မြတ်တရားနဲ့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပြီးတိုင်းပြည်ခြေနေတွေလည်းပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့ Twitter လူမှုကွန်ရက်ကနေသမ္မတ Trump မနေ့တုန်းကပဲပြောဆိုလိုက်တာပါ။Afghanistan နိုင်ငံမြောက်ပိုင်းမှာဆူရလွန်ကြီးတပ်ဖွဲ့တွေနဲ့ Taliban တွေကြားတိုက်ပွဲတွေဖြစ်ပေါ်ကကဲရကနှစ်ဖက်စလုံးကလူ20လောက်သေဆုံးသွားပါတယ်။ Condos ပြည်နယ်ကမငြိမ်သက်တဲ့ Iman Sanik ခရိုင်မှာရှိတဲ့ရဲကင်းစကန်တရုံအမျိုးကို Taliban တွေကအယုံမတက်ခင်ဝင်ရောက်ဖြစ်ခဲ့ရကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတယ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ် Tracer စီကူဆရာဝန်တူကိုအာရမပြုချင်းတပ်ဖြတ်ခတ်မှုနဲ့ဆွဆွဲခံခဲ့ရတဲ့လူလေးကိုရဲတွေကအသေးပြစ်တက်လိုက်ပါတယ်။ဒီလန်ခနာပြင်းနဲ့ Hyderabad မြို့ကအာမကျူချင်းတပြတ်မှုဖြစ်ရနေရာကိုပြန်ခေါ်လာတဲ့အချိန်မှာဖက်ပြေးဖို့ယူဆခဲ့တဲ့အတွက်အသေးပြစ်ခတ်ဖမ်းဆီးခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုကြတာပါ။အဆောင်နေထံကလက်နက်လူယူဖို့ယူဆခဲ့တဲ့အတွက်ပြစ်ခတ်ဖမ်းဆီးခဲ့ရတာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးက AFP သတင်းဌာနကိုပြောဆိုသွားပါတယ်။ပြည်ထောင်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကဒီကနေ့လဲဒုတိယနေ့ဖြစ်ဆန္ဒပြသဘိန်းပေါက်နေတဲ့ကြောင့်မြို့ရဲ့လုပ်ငန်းတော်များလည်းရပ်ဆိုင်နေပါတယ်။အလုံးမျိုးစားနဲ့ဒေသအလိုက်ပင်စစ်မျိုးစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြည်ရင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်နေကြတာပါ။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA News and TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူဒေသအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနှားစင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.